ကျွန်နေ့စီကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရှိတဲ့တွင်ပတ်အတွင်းထိုင်နိုင်ငံကိုလာရောက်လည်ပတ်တဲ့အခါထိုင်နိုင်ငံအတွင်းရောက်နေတဲ့မြန်မာဒုက္ခသည်တွေကိုမိမိသဘောဆန္ဒအတိုင်းနေရပြန်ပို့ရေးတန်းကျင်မဲ့ဖြစ်နေသူတွေကိုတရားဝင်နေထိုင်ခွင့်ပြုရေးနဲ့ပုံမှန်မဟုတ်တဲ့ရွှေပြောင်းနေထိုင်မှုစတဲ့အကြောင်းအရာတွေကိုဦးစားပေးဆွေးနွေးသွားမယ်လို့ဆိုပါတယ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာထိုင်နိုင်ငံကိုမတ်လ28ရက်နေ့မှာရောက်လာဖို့ရှိနေပြီးဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာအမျိုးသားလူမျိုးရေးကောင်စီအထွေထွေတင်ယူမှုဗိုလ်ချုပ်ကြီးထဝိနတ်တီယုံနဲ့တွေ့ဆုံမှာဖြစ်ပါတယ်ဒီလိုတွေ့ဆုံပြီးနောက်တနေ့မှာဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟာတက်ခရိုင်အတွင်းမှာရှိတဲ့မြန်မာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာမှလည်းဖြစ်ပါတယ်ထိုင်းနိုင်ငံအနေနဲ့အင်ဒိုချိန်းနားဒေသကဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပံ့ပိုးပေးဖို့1990ခုနှစ်တည်းကယူအန်အစီအာနဲ့အနိကပူးပေါင်းဆောင်ရွက်လာခဲ့တဲ့အကြောင်းမြန်မာဒုက္ခသည်တွေတတိယနိုင်ငံတွေမှာရှေ့ပြောင်းအခြေစားနေထိုင်ရေးအတွက်လည်းကူညီလှုပ်ဆောင်ပေးခဲ့ကြောင်းထိုင်းနိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပါတယ်